ာနိုင်ငံမှာအနေဒီအစိုးရအသစ်တက်လာရင်နိုင်ငံသားကရင်းနှီးမြှုပ်နှံသူတွေအလုံးအင်းနဲ့ရောက်လာပြီးမကြခင်မှာစီးပွားရေးဟာတဟုန်တိုးတိုးတက်လာလိမ့်မယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်တွေလူအတော်များများအကြားမှာရှိထားခဲ့ကြတာပါဒါပေမဲ့လက်တွေ့မှာတော့မှန်းကျင်တဲ့နှမ်းတွေမကိုက်ဖဲနိုင်ငံသားကရင်းနှီးမြှုပ်နှံသူတွေထင်သလောက်ရောက်မလာသလိုတိုင်းပြည်စီးပွားရေးဟာလည်းထူးခြားတိုးတက်မှုမရှိပဲမူလအခြေအနေနဲ့သိပ်မကွာပဲရပ်တန့်နေပါတယ်ဒေါက်တာဖုံးဝင်းဟာမင်္ဂလာမြန်မာအဖွဲ့ရဲ့အုပ်ချုပ်မှုဒါရိုက်တာဖြစ်ပါတယ်သူကနိုင်ငံသားကရင်းနှီးမြှုပ်နှံသူတွေကိုမျက်လုံးပိတ်နိုင်တဲ့ကောင်းမွန်တဲ့ဥပဒေတွေအခိုင်အမာမရှိသေးတာအပြင်အခြေခံအဆောက်အုံပိုင်းမှာလည်းအားနည်းချက်တွေရှိနေတဲ့အတွက်နိုင်ငံသားကရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာမှုအားနည်းနေတာလို့ယူဆပါတယ
်အဓိကတော့ဒီတိုင်းကြီးစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေငွေကြေးရင်းနှီးမြှုပ်နှံမှုတွေလိုတာပေါ့နော်အဲငွေကြေးရင်းနှီးမြှုပ်နှံမှုလုံးမဲ့ဆိုလို့ရှိရင်အခုလက်ရှိဆိုရတော့ဘာလို့အားပေးလဲဆိုနိုင်ငံသားကနေပြီးတော့ကုမ္ပဏီတွေကနေလာပြီးတော့ပြည်တွင်းမှာမြုပ်နှံမှုအတွက်အားပေးတာပေါ့ဒါပေမဲ့ဒီလိုအားပေးတဲ့နေရာမှာနိုင်ငံသားကရင်းနှီးမြှုပ်နှံပဲသူတွေကဘာလို့ပြောနေလဲဆိုတော့တိကျက်ကရက်စစ်ဆွမ်းအားမရှိဘူးနှိမ့်ချက်ကလမ်းမဆက်သွယ်ရေးခက်ခဲတယ်အဲတုံးချက်ကတော့တချို့ရဲ့လုံထုံးလုံကြီးတွေကခက်ခဲတယ်ဆိုပြီးတော့ပြောနေတာပေါ့ဆိုတော့အဲ့အရာတွေကိုကျွန်တော်တို့ဒီအစိုးရအနေနဲ့ကဖြည့်ဆည်းပေးဖို့လိုတာပေါ့
ဒါပေမဲ့ပြင်သစ်နိုင်ငံအခြေစိုက် OECD လို့ခေါ်တဲ့စီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနှစ်စဉ်သတ်မှတ်တဲ့ငွေကြေးဆိုင်ရာအဆင့် Country Risk Classification မှာမြန်မာနိုင်ငံဟာမူလကအဆင့်9မှာရှိခဲ့ရာကအခုအဆင့်6ကိုတက်လန်းနိုင်ခဲ့တာကြောင့်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေထံကနေအတုံးတုံးသက်သာစွာနဲ့ငွေချေးပြီးတန်းပြည်ရဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာသုံးစွဲလို့ရနိုင်တယ်လို့ဆိုပါတယ်
။ဆိုအဲ့လိုဖြည့်ဆည်းတဲ့နေရာမှာနှစ်နည်းရှိတာပေါ့။တနည်းကတော့အစိုးရရဲ့ကိုယ်ပိုင်ဘတ်ဂျက်ဆိုတာတော့အစိုးရလက်ထဲမှာရှိတဲ့ငွေကိုသုံးပြီးတော့ဒီလုပ်ငန်းတွေကိုလုပ်ပေးမလား။နောက်တစ်ခုကတော့ဒီနိုင်ငံသားကနေပြီးတော့အပီပီဆိုင်ရာကူညီတဲ့ဒီ soft loan ခေါ်တဲ့သက်သာတဲ့ချေးငွေတွေကိုသုံးပြီးတော့လုပ်ပေးမလားဆိုပြီးတော့စဉ်းစားမှာပေါ့ဆိုလိုတာကတော့အခြေခံလိုအပ်ချက်ကိုကျွန်တော်တို့ကမဖြည့်ဆည်းပေးနိုင်မယ်နဲ့နိုင်ငံသားကရင်းနှီးမြှုပ်နှံတဲ့လူတွေကတော့မလာဘူးပေါ့ဆိုတော့အခုဒီအခြေခံလိုအပ်ချက်တည်းမှာလူတွေအများစုပြောနေတာကတော့ခုနကကျွန်တော်တို့ပြောတဲ့၃ချက်ကိုပြောကြတယ်ဒါပေမဲ့တကယ်အဲ့၃ချက်အပြင်အရေးကြီးတဲ့နောက်ထပ်တစ်ချက်ကတော့လုပ်ငန်းပေးပေးလေးတွေလက်တွေ့စပြီးဖြစ်နေဖို့လည်းလိုတယ်ဆိုတော့ဒီလေးတွေဖြစ်နေတာကိုကြည့်ပြီးတော့မှဒီရင်းနှီးမြှုပ်နှံတဲ့လူတွေကအကြီးတွေလာပြီးတော့ပြုံနှံတာပေါ့လေဆိုတော့အဲ့ဒီအပြင်အသေးသေးလေးတွေပါလို့စားဖို့လိုလဲဆိုတော့ဒီသေးသေးလေးတွေလောက်တာနေပြီးတော့ဒီကျွမ်းကျင်တဲ့ဝန်ထမ်းတွေလည်းထွက်လာတယ်ဒီကွက်ရဲ့အခြေအနေကိုလည်းတည်သွားတာပေါ့ဆိုတော့ကျွန်တော်တို့ကဒီအခြေခံအဆောက်အဦတွေတဲ့အစိုးရအနေနဲ့ဖြည့်ဆည်းပေးဖို့လိုတယ်အစိုးရအနေနဲ့လည်းလုပ်ငန်းသေးသေးလေးတွေကိုစားပြီးတော့လုပ်ပြပေးဖို့လိုတယ်ပေါ့လေ
အဲ့ဒီလိုစီးပွားရေးလုပ်ငန်းအသေးတွေကိုအစိုးရဘဏ္ဍာငွေတွေကစိုက်ထုတ်ပြီးလှုပ်ဆောင်ရင်တစ်ဖက်မှာဘေးအတွက်ဆိုးကျိုးတွေရှိနိုင်တာကိုလည်းသူကထောက်ပြပါတယ
်။ဆိုအဲ့လိုလုပ်တဲ့နေရာမှာခုနပြောသလိုတိုင်းပြည်ရဲ့လက်ရှိဘဏ္ဍာငွေကိုသုံးပြီးလုပ်မယ်ဆိုလို့ရှိရင်တော့တိုင်းပြည်ရဲ့ဘဏ္ဍာငွေကကုန်သွားပြီးတော့သူကငွေကြေးဖောင်းပွားမှုတွေဖြစ်လာတာပေါ့။အဲ့ချိန်မှာကုန်စည်နှုန်းတွေမတည်မငြိမ်ဖြစ်လာပြီးတော့ကုန်စည်နှုန်းတွေတက်လာမယ်။တက်လာလို့ရှိရင်နိုင်ငံသားတွေရဲ့စားဝတ်နေရေးကကျက်တဲ့မယ်။ကျက်တဲ့လို့ရှိရင်နိုင်ငံရဲ့အခြေအနေမတိမငြိမ်ဖြစ်မှာပေါ့ဆိုတော့ဒီဟာကိုကာကွယ်ဖို့အတွက်ကတော့ကျွန်တော်တို့ကအပြည်ပြည်ဆိုင်ရာဒီအစိုးရအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေမှာရှိတဲ့ငွေကြေးတွေကိုကျွန်တော်တို့ကသက်သာနဲ့နှုံထားနဲ့ရစီရဖို့လိုတယ်ပေါ့လေဆိုတော့ဒါကကျွန်တော်တို့လွန်ခဲ့တဲ့3-4နှစ်ကပဲမြန်မာနိုင်ငံအနေနဲ့ဒါစပြီးတော့နိုင်ငံတကာငွေကြေးတွေကိုပြန်လည်ဖြည့်ယူခွင့်ရခဲ့တယ်ဒီအရေးခင်းပေါ့လေ1988ကနေပြီးတော့လုံးခဲ့တဲ့3-4နှစ်အထိကနိုင်ငံတကာငွေကြေးတွေကျွန်တော်တို့ကဖြည့်ခွင့်မရှိဘူး။ဘာဖြစ်လို့လဲဆို1988ခုနှစ်အရေးခင်းကြောင့်လည်းပါတယ်။ကျွန်တော်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေရဲ့စည်းကမ်းတွေကိုမလိုက်နာခဲ့တဲ့အတွက်ကြောင့်လည်းပါတာပေါ့လေ
။နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေထံကငွေမချီးပဲအိနေချင်းနိုင်ငံတွေကချီးတဲ့အခါကိုယ့်ဘက်ကနှိမ့်နာမှုတွေအများကြီးရှိတယ်လို့ဆိုပါတယ်
။ဆိုအရင်တော့ကတော့နိုင်ငံတကာကျွန်တော်တို့ငွေချီးခွင့်မရခင်တော့အိနေချင်းနိုင်ငံတွေကပဲညှိပြီးတော့ကျွန်တော်ကယူရတာပေါ့လေ။အဲ့လိုယူရတဲ့ခါကျတော့အိမ်ကြီးနာချင်းနိုင်ငံယူရတဲ့ဟာမှာမကောင်းတာတော့အိမ်ကြီးနာချင်းဖြစ်တဲ့အတွက်ဒီအိမ်ကြီးနာချင်းကကိုယ့်ကိုနိုင်ငံရေးရရောစီးပွားရေးရရောလူမှုရေးရရောဝင်ရောက်ပြီးတော့ထွက်မိုးတဲ့အန္တရာယ်တွေရှိတာပေါ့ဆိုနောက်တစ်ခုကလည်းနိုင်ငံညှိပြီးယူရတယ်ဆိုတဲ့ခါမှာအတိုးနှုံးတွေပါညားတာလေကျွန်တော်တို့ကြုံခဲ့ရပူတာတွေရှိတာပေါ့အခုကတော့ဒီနိုင်ငံတကာသတ်မှတ်ချက်တွေအတိုင်းယူမယ်ဆိုလို့ရှိရင်သက်သာတဲ့အတိုးနှုံးရဆိုလိုတာကကျွန်တော်တို့၃ရာခိုင်နှုန်းလည်းဖြစ်နိုင်တယ် တသမာ၅လည်းဖြစ်နိုင်တယ်တိရဂိုင်းလုံးလည်းဖြစ်နိုင်တယ်အဲ့လိုမျိုးသားကျွန်တော်တို့ကနေပြီးတော့တက်တာတဲ့ချင်းငွေတွေကိုရမယ်ဆိုရင်အဲ့တက်တာတဲ့ချင်းငွေတွေနဲ့ခုနပြောတဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုမဲ့စီမံကိန်းပေးပေးလေးတွေကိုလုပ်မယ်ဆိုလိုတာအကြောင်းပေးပေးလေးတွေကျွန်တော်တည်ထောင်မယ်အဲဒီကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်တဲ့စီယုံပေးပေးလေးတွေကိုကျွန်တော်တို့တည်ထောင်မယ်ဒီပြည့်စစ်တို့စက်မှုစုံတွေတည်ထောင်တဲ့အခါမှာလိုအပ်တဲ့ဒီတန်ရှင်းရေးတို့ဆုံးပြည်ရည်တွေကိုတတ်တဲ့ဟာတို့ဒီလိုလုပ်ငန်းတွေကိုလုပ်ပေးမဲ့ဆိုလို့ရှိရင်အစဉ်အသင့်ဖြစ်လာပြီးတော့နိုင်ငံခြားကယင်းဒီမြုပ်တံမှုတွေဝင်လာမှာဆိုအဲ့လိုဝင်လာဖို့ဝင်လာမယ်ဆိုလို့ရှိရင်ကျွန်တော်စီးပွားရေးထောင်တက်သွားမှာပေါ့လေ
လက်ရှိအခြေအနေမှာတော့အတိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့အတွက်အစိုးရဘက်ကဥဆောင်မှုအားနည်းနေသလိုပုဂ္ဂလိကကုမ္ပဏီတွေဘက်ကလည်းတက်တက်ကြွကြွဝင်ရောက်လှုပ်ဆောင်တာမျိုးမတွေ့ရဘူးလို့ဒေါက်တာဖုံးဝင်းကထောက်ပြပါတယ
်အခုအခြေအနေကတော့ဘယ်သူမှစားမလို့ဘူးအစိုးရကလည်းသာမလို့ဘူးအစိုးရစာမလုပ်တဲ့အတွက်နိုင်ငံတကာမှာရှိတဲ့ယင်းနှိမ့်တဲ့သူတွေကလည်းလိုက်မလုပ်ကြဘူးပေါ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ကစီးပွားရေးနှိကွေးလာတယ်လို့ညင်တယ်ဒီဆိုဒီဟာကိုကျွန်တော်တို့ကဖောက်ခွဲဖို့အတွက်နီလန်တစ်ခုအနေနဲ့ဟိုအသုံးပြုပြီးလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံအတွက်စီးပွားရေးဖွံ့ဖြိုးမှုအတွက်တော့ဒါသိက္ခူဟိုအလားအလာကောင်းတဲ့အခွင့်အရေးတရားပဲလို့ကျွန်တော်ကမြင်တယ်လေအကြမ်းမှုလည်းကျွန်တော်ဒီချက်ကိုဟိုအစိုးရဘက်ကသူတွေကစီးပွားရေးကဏ္ဍမှာပါဝင်နေတဲ့သူတွေအားလုံးကိုသိစေချင်တယ်လေ
စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုစေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေတိုင်းပြည်အတွင်းဝင်ရောက်လာရေးအတွက်မှာခိုင်မာတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေအတိအကျရှိနေတာရင်းနှီးမြှုပ်နှံသူတွေစိုးရင်စရာမလိုတဲ့အခြေခံအဆောက်အုံတွေရှိနေတာတွေအပြင်သက်ဆိုင်ရာကဏ္ဍအသီးသီးအတွက်မြန်မာနိုင်ငံကကြွန့်ကျင်လှုပ်သားတယ်အစင်းသင့်ရှိနေဖို့လေလိုအပ်ကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်ခင်ဗျ